မြန်မာနိုင်ငံမှာဂျာပြတ်ရွေးကောက်ပွဲကျင်းပဖို့အချိန်နှီးလာပြီဖြစ်ပါတယ်။စုစုပေါင်း213ခုအတွက်နိုဝင်ဘာလ3ရက်နေ့မှာကျင်းပတော့မှာဖြစ်ပြီးအခုလိုနှီးကပ်လာချိန်မှာပြည်သူတွေကြားစိတ်ဝင်စားမှုနှေးပါနေပေမဲ့နိုင်ငံရေးပါတီတွေကြားမှာတော့အကျိတ်နဲ့ဖြစ်လာဖို့ရှိတယ်လို့လေလာသုံးသပ်သူတွေကဆိုပါတယ်။ VOA သတင်းတော့အမေခါကစူးစီးတင်ပြထားတာပါ
။နိုဝင်ဘာ3ရက်နေ့ကျင်းပဖို့ရှိတဲ့ဂျာပြတ်ရွေးကောက်ပွဲမှာလက်လက်ကိုယ်စားလှယ်နေရာပေါင်း73နေရာရှိပြီးအဓိကအတိုက်ခံပြည်ခိုင်ပြိုးပါတီနဲ့တိုင်းရင်းသားပါတီအချို့အပါအဝင်တတိပုဂ္ဂလတွေပါစုစုပေါင်း69ဦးဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။အခုဆိုရင်နိုင်ငံရေးပါတီတွေကရေဒီယိုရုပ်မြင်သံကြားကနေတဆင့်မိမိတို့ရဲ့နိုင်ငံရေးရည်ရည်ချက်တွေကိုဟောပြောနေကြပြီဖြစ်ပါတယ်။ပစ်စီရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စွာမြင့်ကတော့လက်ရှိကျင်းပမဲ့ဂျာပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုသွားပါတယ်
။ခြုံငုံပြောရမယ်ဆိုလို့ရှိရင်ကော်မရှင်ဘက်ကဒီရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းအချက်အလက်စီစဉ်မှုနဲ့လှုံ့ဆော်မှုက2019နဲ့စာရင်အားနည်းလို့ပြောလို့ရတယ်။နောက်ရက်သက်အဖွဲ့အစည်းတွေရဲ့ပါဝင်လှုပ်ရှားမှုကအင်မတန်နည်းတယ်လို့ကျွန်တော်ပြောလို့ရတယ်။ဆိုနိုင်ငံရေးပါတီရဲ့လှုပ်ရှားမှုကလည်းကျွန်တော်တို့ထင်ထားတဲ့ပုံနေတယ်ဆိုပြောရရင်တော့ဗျာပြည်သူလူထုကိုလှုံ့ဆော်မှုအားနည်းတယ်လို့ကျွန်တော်တို့ကြံပြင်းပြောလို့ရတယ်အဲအောင်မြင်တဲ့ရုပ်ကဘဖြစ်မလားမဖြစ်ဘူးလားလို့ပြောဖို့တော့ကျွန်တော်နည်းနည်းလေးအေးစောနေသေးတယ
်ဒီကြားပြတ်ရွေးကောက်ပွဲဟာ2020မှာကျင်းပမဲ့ရွေးကောက်ပွဲအတွင်း NLD ပါတီအပေါ်လူထုကဘလောက်ထိထောက်ခံမှုရှိမလဲဆိုတာကိုစမ်းသပ်မဲ့ရွေးကောက်ပွဲမျိုးဖြစ်လာနိုင်တယ်လို့နိုင်ငံရေးလေးလာတုံသက်သူတွေကဆိုပါတယ်နိုင်ငံရေးလေးလာတုံသက်သူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့လက်ရှိအာဏာရပါတီအနေနဲ့တိုင်းရင်းသားဒေသတွေမှာအကျိတ်အနေပြန်ရဖို့ရှိနေတဲ့အပြင်ရှစ်လေးလုံးပါတီဝင်တွေဝင်ပြိုင်မဲ့နေရာတွေမှာပါအကျိတ်အနေဖြစ်လာဖို့ရှိနေတယ်လို့သူကတုံသက်ပါတယ
်ကျွန်တော်မြင်တော့ဒီဂျာပြတ်ရွေးကောက်ပွဲကနေအပြောင်းလဲတစ်ခုဟိုဖြစ်လောက်တဲ့အထိတော့တက်ရောက်မှုမရှိနိုင်ဘူးလို့မြင်ပါတယ်ဒီပြည်တော်စုလွတ်တော်မှာရောဒီသက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာရောကြီးကြီးမားမားဟိုတက်ရောက်ပြောင်းလဲမှုတွေဖြစ်လာဖို့အလားအလာမရှိဘူးလို့မြင်ပါတယ်ဒီ2018ဂျာပြတ်ရွေးကောက်ပွဲရလက်ကိုကြည့်ပြီးတော့2020ရွေးကောက်ပွဲမှာဖြစ်လာနိုင်တဲ့အခြေအနေတွေအလားအလာတွေကိုအကြမ်းမြင်သုံးသပ်နိုင်နိုင်တာမျိုးတော့ရှိလာနိုင်ပါတယ်ဟိုကျွန်တော်မြင်တာတော့ပေါ့လေဒီဂျာပြတ်ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေမှာနော်တိုင်းရင်းသားပါတီတွေအနိုင်ရဖို့အလားအလာများတယ်လို့မြင်တယ်လက်ရှိရွေးကောက်ပွဲကနေဟလာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ယူမယ်ဆိုရင်နော်2020အတွက်တင်ကန်းစာကောင်းကောင်းယူနိုင်မှုလိုအပ်တယ်လို့မြင်တယ်
။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့တောင်ပြိုကမ်းပြိုအနိုင်ရခဲ့တဲ့ NLD ပါတီဟာရွေးကောက်ပွဲမှာအနိုင်ရခဲ့ရင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားဖို့ပြည်ရင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တင့်မြတ်ရေးနဲ့စီးပွားရေးကောင်းမွန်အောင်လုပ်သွားမယ်လို့စတဲ့ကတိတွေပေးခဲ့ပါတယ်။NLD ပါတီအုပ်ချုပ်လာတာနှစ်နှစ်ခွဲလောက်ရှိလာပြီဖြစ်ပေမဲ့ရွေးကောက်ပွဲပါတီကတိတွေကိုအနှဲငယ်သာလှုပ်ဆောင်နိုင်သေးတာကြောင့်ပြည်သူအချို့ရဲ့စိတ်ပြက်ဝေဖန်တန်တွေလည်းထွက်ပေါ်လာနေပါတယ်။လက်ရှိမှာတော့ဒီ73နေရာနဲ့ပတ်သက်လို့မဲဆွယ်စီယုံပြောဆိုတာမှာလက်ရှိအာဏာရ NLD ပါတီကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပုံနဲ့တမရပုံတွေကိုတုံးဆွဲနေတဲ့အပေါ်အခြားပါတီတွေကဝေဖန်မှုတွေရှိလာပြီးနောက်မှာရွေးကောက်ပွဲကော်မရှင်ကလူအများစုဟာလက်ရှိအာဏာရ NLD ပါတီနဲ့နှိစက်သူတွေဖြစ်နေတာကြောင့်ဒီကြားပြက်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိပါမလားအားလုံးပါဝင်နိုင်ခြင်းရှိပါမလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာတာပဲဖြစ်ပါတယ်2018နိုဝင်ဘာ3ရက်နေ့စနေနေ့မှာကျင်းပမဲ့ကြားပြက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ရမယ့်မဲဆန္ဒနယ်တွေကတော့ပြည်သူ့လွတ်တော်အတွက်4နေရာအမျိုးသားလွတ်တော်အတွက်2နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အတွက်8နေရာစုစုပေါင်း73နေရာဖြစ်ပါတယ်ပြည်သူ့လွတ်တော်အတွက်ချင်းပြည်နယ်ကံပတ်လက်ရှမ်းပြည်နယ်လဲချာရန်ကုန်တိုင်းဒေသကြီးတာမွေမန္တလေးတိုင်းဒေသကြီးမြင်းကျန်အမျိုးသားလွတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်အတွက်မတူပီတမူးအုတ်တွင်းတပိတ်ချင်းရသေးတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးမှာရှမ်းတိုင်းရင်းသားမဲဆန္ဒနယ်တွေအတွက်ရှင်ပြိုင်သွားကြရမှာဖြစ်ပါတယ်ရှင်